Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် January 25ရက်အင်္ဂါနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထဲမှာအစီအစဉ်တွေထဲမှာဆိုလို့ရှိရင်ခါတိုင်းလိုပဲသတင်းတွေကိုကျွန်တော်တို့ဥစွာတင်ပြပေးသွားမှာပါ။နောက်တော့တာဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းအရေးအတွက်ဥရောပကအရေးပါတဲ့ခေါင်းဆောင်အနေနဲ့ဆွေးနွေးတယ်ဆိုတဲ့သတင်းဒါအပြင်ထိုင်ဝမ်ရဲ့လေကြောင်းပိုင်နယ်ထက်ကိုဒီအပိုင်းအတွင်းမှာတရုတ်လေယာဉ်များနေအဆင့်50ကျော်လောက်ဝင်ရောက်ပျံသန်းခဲ့တဲ့ဆိုတဲ့သတင်းစတဲ့ကမ္ဘာတလောကစိတ်ဝင်စားစရာသတင်းတွေကိုဇက်တိုက်တင်ပြပေးသွားမှာပါအဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးဖို့ချက်တွေထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
သူတကယ်အစားနာဘာမှမပြရဘူးကျွန်တော်တို့လိုက်ချတယ်သူကဘယ်နေရာမှာဆင်းနေထားလဲဘယ်လိုကျွေးတယ်ဘယ်လိုနေထရှိလဲလို့အဲ့ဒါတွေကိုသွားပြီးမှကျွန်တော်တို့ကမေးကြည့်တော့ဘာမှစစ်ပင်မရဘူ
းပလဲဝါမှာစစ်စခန်းတစ်ခုအလံပြူထောင်ထားတယ်လို့ပြောလို့အဖမ်းခံထားရတဲ့ကျမ်းမာရေးဝန်ထမ်းတစ်ဦးနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ထဲမှာအပြည့်အစုံကိုနားတော်တာဆင်ရပါမယ်ဒါအပြင်မြန်မာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီရဲ့မြန်မာဖီဟာရီကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမရောက်မှု KIO ကချင်လွတ်မြောက်ရေးအဖွဲ့ကတားမြစ်ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေဒါအပြင်ပဋိဇီဝဈေးတွေကိုဗက်တီးရီးယားပိုးတွေကခံနိုင်ရှိလာအတွက်လူတွေတန်းတဲ့ချီတည်ဆုံရတဲ့သတင်းပေးပို့ချက်ဒါအပြင်နောက်ပိုင်းမှာတော့ကျွန်တော်တို့ဘတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်ရောင်အစီအစဉ်စတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ဒီကနေ့စီစဉ်ထားပါတယ်ခင်ဗျာအခုအရင်ဆုံးတော့ကျွန်တော်တို့စိတ်ဝင်စားစရာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တူကပြောပြပေးပါလိမ့်မယ်ခင်ဗျာ
American တပ်သားထောင်ပေါင်းများစွာကို Baltic Data နဲ့အရှေ့ဥရောပ Data ကိုဆစ်လွတ်ဖို့အတွက်စဉ်းစားနေချိန်မှာပဲ American သမ္မတဂျိုးဘိုင်ဒန်ဟာအရေးပါတဲ့ဥရောပခေါင်းဆောင်တွေနဲ့ Ukraine ကို Russia ဝင်ရောက်ကျူးကျော်မဲ့ချိန်ချောက်မှုတွေနဲ့ပတ်သက်ပြီးတနင်္လာနေ့က Online ဆွေးနွေးပွဲကျင်းပခဲ့ပါတယ်ရုရှားနဲ့နှီးတဲ့နေရာကို American စစ်လက်နက်တွေနဲ့စစ်သားတွေဆစ်လွတ်တဲ့မတဲ့အခုထိတော့သမ္မတဘိုင်ဒန်ကမဆုံးဖြတ်ရသေးပါဘူး။ဒါပေမဲ့ဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမကျင်းပခင်ကတော့ American ဟာရုရှားရဲ့အင်းနီချင်းအရှိတ်ဘက်ချမ်းမဟာမိတ်တွေကိုအမြဲထောက်ခံပံ့ပိုးမှာဖြစ်ကြောင်းသမ္မတအင်ဂျူပြောခွင့်ရဂျန်ဆာကီကပြောကြားခဲ့ပါတယ်။ American ကာကွယ်ဝင်ကြီး Lloyd Austin က American တပ်သား8500ကိုအရှိတ်ဥရောပဒေသကိုဆစ်လွတ်ဖို့အတွက်တန့်လန့်ထားပါတယ်အဲ့ဒီမှာအမေရိကန်တပ်သားအများစုဟာ NATO တုံ့ပြန်ရေးတပ်ဖွဲ့ရဲ့အစိတ်ပိုင်းတွေဖြစ်တဲ့ Ukraine ကို Russia ကျူးကျော်ရင်ပါဝင်ရဖို့ရှိပါတယ်အခုချိန်ထိတော့ Russia ဘက်က Ukraine နယ်စပ်မှာချထားတဲ့တုတ်တက်တွေကို short ချဖို့အတွက်ဆန္ဒမရှိတာရှင်းနေတယ်လို့လည်းပန်နဂန်အမေရိကန်စစ်ဌာနချုပ်ပြောခွင့်ရ John Kirby ကသတင်းတောက်တွေကိုပြောပါတယ် Ukraine ကို Russia ကျူးကျော်လာရင်အမေရိကန်တပ်တွေဆစ်လွတ်ဖို့မရှိဘူးလို့သမ္မတ Biden ကပြောထားပေမဲ့ရုရှားပေါ်မှာပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေအ мян ချမှတ်မှာဖြစ်ကြောင်းပြောကြားထားတာပါ။ဂျာမနီဟာအနောက်မဟာမိတ်နိုင်ငံတွေနဲ့သဘောထားကွဲလာနေတယ်လို့ဥရောပမဟာမိတ်နိုင်ငံတချို့နဲ့အမေရိကန်ကစပြီးတော့ဝေဖန်လာချိန်မှာပဲရုရှားဟာယူကရိန်းကိုစီးရီးအရချင်းချောက်နေတယ်ဆိုတဲ့အမြင်ကိုဂျာမနီကလက်ခံဖို့မရဘူးလို့တန်တမန်တွေနဲ့သုံးသက်သူတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့အတွက်အမိန့်ပေးလာရင်ကြီးမားတဲ့အကျိုးဆက်နဲ့ရင်ဆိုင်ရမယ်လို့အနောက်နိုင်ငံတွေရဲ့သတိပေးချက်မှာဂျာမနီဝန်ကြီးချုပ်အသစ်အိုလပ်ရှူစ်ပါပါဝင်ပြောကြားခဲ့တာပါဒါပေမဲ့ယူကရိန်းအတွက်စီးရီးအကူအညီပေးဖို့ယူကရိန်းရဲ့ပန်ချားချက်ကိုတော့ဂျာမနီကညှင်းဆိုတာကြောင့်ယူကရိန်းကစိတ်ပျက်ကြောင်းပြောပါတယ်ဝန်ကြီးချုပ်အိုလပ်ကဘော်တစ်ပင်လယ်ကွေ့နိုင်ငံတွေဖြစ်တဲ့လတ်ဗီးယားအက်စတိုးနီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကနေဂျာမနီလို့စစ်လက်နက်တွေယူကရိန်းကိုမပို့ဖို့အတွက်တားမြစ်ခဲ့တာပါဂျာမနီရဲ့တပ်ဒုတိယဗိုလ်ချုပ်ကြီး KHM Sean Peck ကလည်းအနောက်နိုင်ငံတွေကယူကရိန်းကိုရုရှားကျူးကျော်မှကြောက်နေတာဟာအဓိပ္ပာယ်မရှိဘူးလို့စနေနေ့ကပြောကြားခဲ့တယ်လို့ရုရှားသမ္မတကသူ့တောင်းဆိုမှုကိုအလေးထားဖို့ပြောနေတာကိုဖြစ်တင်းတင်တယ်လို့လည်းပြောကြားခဲ့တာပါဒီပြောကြားချက်ကိုဂျာမနီကာကွယ်ရေးဝန်ကြီးကချက်ချင်းပဲရှုံချခဲ့တယ်လို့ရဲတပ်ဒုတိယဗိုလ်ချုပ်ကြီးလည်းချက်ချင်းပဲအလုတ်ကနှုတ်ထွက်သွားခဲ့တာဖြစ်ပါတယ် လိုအပ်ရင်အမေရိကန်နဲ့တရက်ရှင်းလင်းမှုတွေလုပ်ဖို့အတွက်အီရန်ဘက်ကလက်ခံထားဆဲဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးကတဟီရန်မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။အမဒါရအိနဟောအဂါရDar ravand muzakirat bin
marhale revolutionary mure twen khain ma de ama khan che a sin ta khu ti yauk aw hni nai nai ne a ni tha yauk la me so yin iran paw ma dan khat mu re phe sha aw yi ywe de shwinin mu myo go american ne ma lou phe nei ma mho bu lo iran naingan chai win ji hussein amira dora hain ga byo ba de iran ga nuclear let ne ma thau ye iran ne ang ji naingan dwe cha 2015 ya de tabor tu yin chet go iran pyan pi lai na sei bu twet ဩစတြေးလျနိုင်ငံဗီယက်နမ်မှာညှိနှိုင်းဆွေးနွေးပွဲတွေကျင်းပနေတာဖြစ်ပြီး2018သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကလေးကဒီသဘောတူညီချက်ကနေနှောက်ထွက်ထားတဲ့အမေရိကန်ကတော့အီရန်ပေါ်မှာအရေးယူမှုအစ်စ်တွေချမှတ်နေတယ်လို့နှစ်နိုင်ငံကြားတဆင့်ကဆွေးနွေးမှုတွေလုပ်နေတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်။အနောက်အာဖရိကနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့ဘာဂီနိုဖာဆိုမှာသမ္မတရော့ခ်မတ်ခရစ်စတင်းကာဘိုးကိုဖြုတ်ချလိုက်ပြီးအခုစစ်ဆေးရကနိုင်ငံကိုထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းဘာဂီနာဖာဆိုစစ်သားတွေကပြောပါတယ်နိုင်ငံတော်ရုပ်သံမှာတက်တွင်းပုံကန်တဲ့စစ်သားဒရာဇင်ကျော်ကိုတွေ့ရပြီးအကြမ်းဖက်မှုမရှိဘဲအာဏာသိမ်းလိုက်ပြီးဖြစ်ကြောင်းကြေညာခဲ့တာပါစစ်ကောင်းဆောင်တစ်တွေကရွေးကောက်ပွဲအသစ်ကျင်းပပေးဖို့အတွက်လူတိုင်းလက်ခံနိုင်မယ့်ရည်တွေကိုချပြမယ်လို့ဘိုဂျီစစ်ဆိုးကဘာအိုဒရာဂိုကပြောကြားခဲ့ပါတယ်မြို့တော်အိုဂါဒူဂူကသမရနန်းဒေါ်နာမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်အခုလိုကြေညာခဲ့တာဖြစ်ပါတယ်သမရကဘူးဘယ်မှာရှိနေဆိုတော့ကိုတော့တည်တည်ချာချာမသိရသေးပါဘူး။တနေ့လာနေ့မနေ့အစောပိုင်းသတင်းတွေမှာတော့သမရနဲ့သူ့အစိုးရအဖွဲ့ဝင်တွေကိုပုံကန်တဲ့တပ်သားတွေကဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ
်။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပါမယ်ကျမတင်ကြီးထိုက်ပါရှင်COVID-19 ဖြစ်ပွားနေတာသုံးနှစ်ထဲကိုရောက်ရှိလာနေပြီဖြစ်ပြီးကမ္ဘာကပ်ဖေးရောဂါအဆုံးသတ်နိုင်ရေးနိုင်ငံအလုံးပူးပေါင်းဆောင်ရွက်ကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။စိုးရိမ်ပွဲအဆင့်မှာရောက်နေပြီလို့ဂျာမနီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာ Tedros ကပြောပါတယ်ထိတ်လန့်စိုးရိမ်မှုနဲ့လစ်လျူရှုမှုပြက်ကွက်မှုတွေကြားမှာဒီအတိုင်းဆက်ပြီးပြစ်ပယ်ထားလို့မရနိုင်တော့ဘူးလို့လည်းသူကပြောပါတယ
် It's dangerous to assume that Omicron will be the last variant or that
Omicron ဟာနောက်ဆုံးမျိုးကွဲဖြစ်မယ်ဒါမှမဟုတ်လဲနောက်ဆုံးအဆင့်ကိုရောက်နေပြီလို့ကြောက်ယူရင်တော့ဒါဟာအန္တရာယ်ကြီးပါတယ်တခြားတစ်ဖက်မှာလည်းကမ္ဘာတဝန်းလုံးအခြေအနေတွေကနောက်ထပ်မျိုးကွဲတွေပေါ်ထွက်လာရေးအတွက်ပြေဆုံးနေတယ်လို့ WHO အကြီးအကဲကတနင်္လာနေ့မှာသတိပေးပါတယ်ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးသတ်မှတ်ဆုံးတဲ့ကိုဒီရက်ပိုင်းနေ့အတွင်းမှာပဲတရုတ်ဘက်ကလေယာဉ်50ကျော်ပြန်တန်းခဲ့တာဟာဆိုရင်ဒီနေ့အစောပိုင်းကတည်းကစစ်ဖက်လေယာဉ်ပြန်တန်းမှုတိတိတသားတိုးလာတာဖြစ်ပါတယ်ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးသတ်မှတ်ဆုံးအတွင်းကိုတနင်္ဂနွေနေ့က39ဆင့်ထိစံချိန်တင်ပြန်တန်းခဲ့ပြီးတဲ့နောက်တနင်္လာနေ့မှာ73ဆင့်ထပ်ပြီးပြန်တန်းခဲ့တာလို့ထိုင်ဝမ်အစိုးရကပြောပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးသတ်မှတ်ဆုံးဆိုတာကတော့ထိုင်ဝမ်စစ်တပ်ကစောင့်ကြည့်တဲ့မြေပြင်နဲ့ရေပြင် area သတ်မှတ်ချက်ဖြစ်ပြီးဒီထဲမှာထိုင်ဝမ်ရေလက်ကြားနဲ့တရုတ်အရှေ့ပိုင်းတို့ပါဝင်ပါတယ်။ထိုင်ဝမ်အစိုးရဘက်ကလည်းဒီကျူးကျော်ဝင်ရောက်မှုကိုတုံ့ပြန်တဲ့အနေနဲ့တရုတ်စစ်လေယာဉ်တွေကိုရင်ဆိုင်ရေးထိုင်ဝမ်ရဲ့တိုက်လေယာဉ်အတော်များများကိုတက်လှန်ခဲ့တယ်လို့ပဲသူ့ရဲ့ဝေဟင်ကာကွယ်ရေးရေဒါစနစ်ထဲမှာသူတို့ကိုစစ်ဖက်ထောက်လှမ်းမှုလုပ်ခဲ့ပါတယ်။ကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်လို့တော့တရုတ်အစိုးရဘက်ကမှတ်ချက်ပေးတုံ့ပြန်ပြောဆိုမှုမရှိသေးပါဘူးရှင်။ပါကစ္စတန်မှာပထမဆုံးသောအမျိုးသမီးတရားရုံးချုပ်တရားသူကြီးတဦးတနင်္လာနေ့ကကြမ်းကြိမ်လိုက်ပြီးမွတ်စလင်အများစုနိုင်ငံမှာအမျိုးသားတွေကြီးစိုးတဲ့တရားစီရင်ရေးသမိုင်းကြောင်းမှာသမိုင်းဝင်အခိုက်အတန့်ဖြစ်ကြိုးစိုးဂုဏ်ပြုကြပါတယ်။မြို့တော်အစ္စလာမဘတ်မှာကျင်းပတဲ့အသက်55နှစ်အရွယ်အိုင်ရှာမာလစ်ရဲ့ကြမ်းကြိမ်ပွဲကိုရုပ်သံကထိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်။ အခုဆိုရင်အမျိုးသားတရားသူကြီး16ဦးနဲ့အတူတရားရုံးချုပ်မှာသူမပါဝင်လာပြီဖြစ်ပါတယ်။တရားရုံးချုပ်ရဲ့ပထမဆုံးအမျိုးသမီးတရားသူကြီးဖြစ်လာတဲ့အတွက်တရားသူကြီးအိုင်ရှာမလစ်ကိုဂုဏ်ပြုလိုပါကြောင်းအလုံးအဆင်ပြေပါစေကြောင်းသူမအတွက်ဆုတောင်းတယ်လို့ဝန်ကြီးချုပ်အီမရန်ခန်က Twitter လူမှုကွန်ရက်မှာရေးပါတယ်။2012ခုနှစ်မှာပန်းချက်ပြည်နယ်ဗဟိုတရားရုံးကနေတရားရုံးချုပ်ကိုမာလစ်ကိုယာရူတိုးပီးရေလုပ်ငန်းစဉ်မှာလဲအထူးတလဲအငင်းပွားခဲ့ချတာပါတရားသူကြီးတွေကိုယာရူတိုးပီးရေဆုံးဖြတ်တဲ့ပါကစ္စတန်ရဲ့အဖွဲ့ဝင်ကိုဦးပါတရားရေးကော်မရှင်ကမာလစ်ကိုယာရူတိုးပီးမှာကိုပြီးခဲ့တဲ့နှစ်ကပယ်ချခဲ့ပြီးဒီနှစ်မှာတော့ထောက်ခံမဲ9မဲကန့်ကွက်မဲ6မဲနဲ့ရွေးချယ်ခဲ့တာဖြစ်ပါတယ်ဟာဘတ်တက္ကသိုလ်ဆင်မာလစ်ရဲ့ပြီးခဲ့တဲ့နှစ်ကလာဟိုဗဟိုတရားရုံးမှာသူမရဲ့သမိုင်းဝင်စီရင်ချက်အပေါ်အများကချီးကျူးခဲ့ကြပါတယ်။နိုင်ငံရဲ့လူ့ရေအထူထဆုံးဖြစ်တဲ့ပန်းချက်ပြည်နယ်မှာလိမ်ပိုင်းဆိုင်ရာတိုက်ခိုက်ခံရသူတွေအမျိုးသမီးတွေကိုအပြိုစစ်မစစ်စမ်းသပ်မှုကိုတရားမဝင်လောက်ရအဖြစ်ဆုံးဖြတ်စီရင်ခဲ့တာဖြစ်ပါတယ်ရှင်။စီရေးဆိုရင်ချက်ကြောင့်အကြည့်အကျဲရောင်းထုတ်ခဲ့ကြတာနဲ့အတူပဲတနင်္လာနေ့ကရုရှားအစုရှယ်ယာဈေးကွက်မှာရုတ်တရက်ထိုးချသွားပြီးနိုင်ငံရဲ့ဥဆောင်လုပ်ငန်းကြီးတချို့ရဲ့တန်ဖိုးကဒေါ်လာဘီလီယံ10ချီရော့ချသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအိမ်နီးချင်းယူကရိန်းကိုကျူးကျော်တိုက်ခိုက်ရေးအမိန့်ပေးဖို့အစင်းသင့်ရှိတယ်ဆိုတဲ့ဆိုရင်ချက်တွေကြောင့်ရုရှားရူဘယ်ငွေကြေးတန်ဖိုးလဲ14လအတွင်းကျဆင်းခဲ့ပြီးရူဘယ်ငွေကြေးကိုကြားကန်ပေးရတဲ့အတွက်ရုရှားဘူဘန်ကနိုင်ငံခြားငွေကြေးပုံမှန်ဝယ်ယူမှုကိုစိုက်ငံ့မှုနဲ့ဂျားဝင်ဆောင်ရွက်ဖို့ကြိုးစားလာပါတယ်ဘန်ဒါရေးစီကွက်မတည်ငြိမ်မှုကိုရှော့ချရေးအတွက်အခုလိုဆုံးဖြတ်တာဖြစ်ကြောင်းဘန်ရဲ့ကြေညာချက်မှာဖော်ပြပါတယ် Direct from Washington The Voice
of America VOA ထိတ်တန့်ရောက်တဲ့တင်တွေကိုဒေါခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ကတင်ပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးလို့ပါတယ်မြန်မာစစ်တပ်ပိုင်းကုမ္ပဏီကထုတ်လုပ်တဲ့ဘီယာအမှတ်တံဆိပ်တစ်ချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမဟုတ်ဘဲကချင်လက်နက်ကိုင်အဖွဲ့ KIO အဖွဲ့ကတားမြစ်ခဲ့ပြီးတဲ့နောက်မှာနေရာအတော်များများမှာရောင်းချတာမတွေ့ရတော့တဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်။စကိုင်းတိုင်းအတွင်းမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့ PDF တပ်ဖွဲ့တွေကဖမ်းဆီးဖျက်ဆီးမှုတွေရှိတယ်လို့လည်းသိရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကုသိန်းထိုက်ဦးကပြောပြပေးပါမယ်။
မြန်မာစစ်ကောင်စီတပ်ရဲ့ကြောထောင်နောက်ကန်ဂျိုးတူလုပ်ငန်းတွေလုပ်ကိုင်နေတဲ့မြန်မာဘီယာ Dragon Beer ABC Beer တွေကိုရောင်းဝယ်ဖောက်ကားတာတည်ယူပို့ဆောင်တာတွေမပြုလုပ်ဖို့မြစ်ကြီးနား KIO ကိုအချုပ်ရေးအဖွဲ့ကကြေညာထားတာပါကချင်လက်နက်ကိုင် KIO အဖွဲ့ရဲ့ဓာတ်မြစ်ချက်ကိုဒီလ10ရက်နေ့နောက်ဆုံးထားပြီးလိုင်နာဖို့တတ်မှတ်ထားခဲ့တာဖြစ်ပြီးအခုနောက်ပိုင်းမြစ်ကြီးနားမြို့မှာတောင်ပိတ်ပင်ထားတဲ့ဘီယာအမှတ်တံဆိပ်တွေရောင်းချတာမတွေ့ရတော့တဲ့အကြောင်းမြို့ကန်ဒူးက VOA ကိုအခုလိုပြောပါတယ
်အခုအချိန်တော့ညညမှလည်းပဲဒီမယောင်ဖြစ်တော့ဘူးပေါ့မယောင်ဖြစ်တာသိရတယ်လို့ဆိုင်တိုင်းမှာပေါ့နော်ဟိုတစ်ခါလည်းပဲဒီပရဏာကအရင်တစ်ခုမှာပေါ့နော်အဲ့မျိုးလာတဲ့ပြေးတာမျိုးရှိရတယ်ကျဲဟိုဘက်ကလို့ပြောတာကအဲ့ခါကျတော့ဒီလိုလဲအခုမယောင်တော့ဘူးဆိုင်ကြတာတော့မစာမီဘူးစစ်ကြီးတင်းတာလည်းပဲသူတော့အနေနဲ့မစာမီဘူ
းကချင်သတင်းမီဒီယာတွေမှာတော့ KIO ချိုရေးဘွဲကလိုက်လံစစ်ဆေးတာတွေရှိနေပြီးဆက်လက်ရောင်းချနေတာတွေကိုထိထိရောက်ရောက်ရေးယူသွားမယ်လို့ပြောဆိုတဲ့အကြောင်းပေါ်ပြထားပါတယ်တနိုင်းပဲသွားလာရှိတဲ့မြေကြီးနားဒေသခံတွေကလည်း KIO ပိတ်ပင်ထားတဲ့ဘီယာအမှတ်တံဆိပ်တွေကိုလမ်းခီးမှာ KIO တပ်ဖွဲ့ဝင်တွေကစစ်ဆေးတာတွေရှိနေတဲ့အကြောင်းအခုလိုပြောပါတယ
်ရောင်းတာရတာမျိုးလည်းရှိတယ်ဒီအချို့လည်းကြောက်မှပြင်းကုန်ပြီပေါ့ဒီတနိုင်းနံပါတ်ကတော့ဒီကာတန်ဒီရတဲ့မှာရှာတယ်ဘီယာပါလာတဲ့မှာဘီယာပါလာတာကလည်းတော့ပြင်းကြတယ်အဲ့ဒီလိုတွေတွေ့လို့ရှိနေဖြစ်ဖြစ်တဲ့အချက်တွေဖြစ်တော့ပါအဲ့ဒီကတော့အခုတချို့ကတော့အဲ့ဒီတော့ဝေထားတဲ့ဟာလည်း
တနိုင်းလီဒိုလမ်းမပေါ်ကရွာဒီမှာလဲရောင်းချတာမရှိတဲ့အကြောင်းပြောပါလေ။မိုးညင်မိုးကောင်းဟိုပင်စတဲ့မြို့တွေဘက်မှာတော့အဲ့ဒီအမှတ်တံဆိပ်ဘီယာတွေကိုပုံမှန်ရောင်းချတာတွေရှိနေကြဆဲဖြစ်ပါတယ်။ဒါပေမဲ့မန္တလေးမြကျေးနားကားလမ်းပေါ်မှာတော့စကိုင်းဘက်က PDF တွေကဖမ်းဆီးဖျက်ဆီးတာတွေရှိတယ်လို့ပြောပါလေ။ပုံမှန်ကောင်
းဝင်နေတဲ့ကြည့်ရတာ။ဒီလိုအလဲလုတ်တာကတော့စကိုင်းတိုင်းထဲမှာပဲဒီလိုမျိုးအလဲလုတ်တယ်။စကိုင်းတိုင်းထဲမှာလို့ပြင်ဒီလိုဒီဒီမြန်မာပြည်ရဲ့ဇာတ်လေးဒီအားမျိုးတွေကိုစောက်တမ်းတက်မှာစောက်တမ်းမှာစီမံခန်းနေတယ်ဒါတော့ဒီဘက်ဒီမှာတော့ပြုတ်တော့မကြည့်ရအောင်ပြ
စကိုင်းတိုင်းကအင်းတော်ကောလင်း30ရေဦးစားတဲ့မျိုးတွေဘက်မှလည်းအလားတူဖြည့်စည်တာတွေရှိနေပါတယ်။ဒီလိုမြန်မာပြည်အပါအဝင်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေကထုတ်လုပ်တဲ့ပစ္စည်းတွေအပေါ် KIO နဲ့ PDF အဖွဲ့တွေကပိတ်ပင်တားမြစ်တာစစ်ကောင်စီရဲ့စီးပွားရေးကိုဖျက်တော့ဖို့ရည်ရွယ်တာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်မှာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းနဲ့ထုတ်ကုန်ပစ္စည်းဒေါ်များများကိုပြည်သူတွေကသပိတ်မောက်ခဲ့ကြပါလေခင်ဗျာ
။ကိုသိန်းထိုက်ကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါအောင်မယ်။ဒီသတင်းပေးပို့ချက်တစ်ခုကတော့ချင်းပြည်နယ်ဘက်ကဖြစ်ပါတယ်။ဖမ်းဆီးခံထားရတဲ့ပလဲဝမျိုးနယ်ကပရာဟိတကူညီပေးနေတဲ့ကျမ်းမာရေးဝန်ထမ်းတဦးဖြစ်တဲ့ကိုတင်ထွန်းအောင်ကိုလာမယ့် January 28ရက်နေ့မှာပလဲဝမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးမယ်လို့မိသားစုဝင်တွေကပြောပါတယ်ခင်ဗျာ။ပလဲဝစစ်စခန်းတစ်ခုမှာအလံဖြူထောင်နေဆိုပြီးတော့သတင်းမီဒီယာတစ်ခုကိုပြောကြားခဲ့တယ်ဆိုပြီးဖမ်းခံခဲ့ရတာဖြစ်ပါတယ်။သူဖမ်းခံထားရတာတလကျော်နေပြီဖြစ်ပေမဲ့အခုချိန်အထိမိသားစုဝင်တွေတွေ့ခွင့်မရသေးတဲ့အကြောင်းမိသားစုဝင်တွေကစိုးရိမ်နေကြတဲ့အကြောင်းပြောဆိုပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
2023ခုနှစ်ဒီဇင်ဘာလ28ရက်ကဖမ်းဆီးခံရတဲ့ပလောဝမြို့နယ်လူမှုရေးလုပ်ငန်းလုပ်ကင်သူကျမရေးဝန်ထမ်းကိုတင်ထွန်းအောင်ကိုလာမယ့် January 28ရက်နေ့ကျရင်ပလောဝမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်မယ်လို့မိသားစုဝင်တူကပြောပါတယ်။ရဲနဲ့စစ်တပ်တပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်သွားပြီးကြတဲ့ကသူနဲ့ပတ်သက်တဲ့သတင်းမရခဲ့ဘူးလို့မိသားစုဝင်ကပြောပါတယ
်။ဟုတ်တယ်သူသတင်းအစားနာဘာမှမသိရဘူးကျွန်တော်တို့လိုက်ရှာတယ်သူကဘယ်နေရာမှာထိန်းသိမ်းထားလဲဘယ်လိုကျွေးတယ်ဘယ်လိုနေထိုက်ရှိတယ်လို့အဲ့ဒါတွေကိုသွားပြီးမှကျွန်တော်တို့ကမေးကြည့်ဘာမှဆက်ပြမရဘူးမနေ့က7နာရီညစပိုင်းပေါ့7နာရီမှာသူပလက်ဝရေးစခင်းကိုရောက်တယ်ဆိုပြီးမှကျွန်တော်တို့ကပြောတယ်ရေးစခင်းကပေါ့သူတို့ကဒီပြောမယ်ဆိုရင်သူတို့ကဒီတရားရုံးတင်နေနေမှာပဲတွေ့ခွင့်ရမယ်တဲ့အဲ့လိုပြောတယ်တရားရုံးကနှစ်ဆစ်ခဏနေနေမယ်တဲ့တရားရုံး
ပလဝမြို့နယ်ကစစ်စခန်းတစ်ခုမှာအလံဖြူထောင်ထားတယ်လို့သတင်းဌာနတွေကိုပြောပြဖြေဆိုခဲ့ပြီးတဲ့နောက်သူကအခုလိုဖမ်းခံခဲ့ရတာပါ။အဲဒီနောက်မှာတော့ရဲစတပ်ကြီးပုံမှန်905ကကြီးနဲ့တရားစွဲခံထားရပါတယ်။သူကိုဖမ်းဆီးသွားတဲ့နေ့ကစပြီးဒီကနေ့အထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးတာဖြစ်တာကြောင့်မိသားစုဝင်တွေအနေနဲ့စိုးရိမ်နေကြတာပါ။လက်ရှိမှာတော့ကိုတင်ထောင်ဟာပလဝမြို့ရဲစခန်းမှာရှိနေပြီးဗိုက်အောင်နေတယ်ဆိုတဲ့သတင်းကြားရတာကြောင့်ပို့ပြီးတော့စိုးရိမ်နေရတယ်လို့ဖမ်းဆီးခံထားရတဲ့ကိုတင်ထောင်ရဲ့မိသားစုဝင်သူကပြောပါတယ
်။အခုစေနဲ့သူရောက်လာတယ်သူရောက်လာတော့သူဘိုက်တဲ့အောင်းလေဆိုတာဘယ်ကြောင့်အောင်းလဲဘာဖြစ်လို့အောင်းရလဲအသက်ခင်ပြီးမှအရိုက်ခင်ပြီးမှအောင်းရတာလားနှိမ့်ဆက်ခင်ရလားဘလို့ရှိလဲဘာမှလည်းမသိရဘူးကျွန်တော်တို့က
ပလောဝမျိုးနဲ့ကခလာရ289တောင်ကုန်းပေါ်မှာအလံဖြူထောင်ထားတယ်လို့ကိုတင်ထွန်းအောင်ဖြေဆိုတဲ့သတင်းကိုဖော်ပြခဲ့တဲ့ရခိုင်အခြေစိုက်သတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကအေဒီတာချုပ်နဲ့သတင်းထောက်သူကိုလည်းဘုံမူကြီးဖုံးမြင့်ကျော်ကတရားလိုလုပ်ပြီးစစ်တွေခရင်တရားရုံးမှာတရားစွဲဆိုထားပါတယ်နိုင်ငံတော်အကြီးညိုပြည့်စည်မှုဥပဒေပုံမှန်တက်နှစ်လေးနဲ့တရားစွဲဆိုထားတယ်လို့လည်း Western News သတင်းဌာနအေဒီတာချုပ်ကိုဝနခွန်ညိုကပြောပါတယ
်ကျွန်တော်တို့ဒီရှင်းနေတိုင်ဝန်ကသိရတာကတော့ Western ကအေဒီတာချုပ်ကျွန်တော်ပို့တယ်ပေါ့ပြီးတော့ဟာသတင်းစာတယောက်ကိုဒီဘုံမူကြီးပုံမြင့်ကျော်ကနေပြီးခေစစ်တီခေတရားရုံးမှာဥတီလျှောက်ထားတယ်ဆိုတဲ့ဟာကိုကျွန်တော်သိရတယ်သိရတာလည်းတိတ်မကြားသေးဘူးပို့တယ်ဟိုဒီ24ဆိုတော့ပြီးကနေ20နေ့ရက်နေ့ညနေပိုင်းကတင်တယ်ကျွန်တော်သိရတာကဆိုတော့ဒီနောက်ပိုင်းမှာကြတော့ကျွန်တော်စီကတော့လာပြီးတော့ဒီတမန်စာတွေကတခြားဟိုဟာဒီဆန့်ကိုစာတွေကကျွန်တော်စီကမရောက်သေးဘူးခင်ဗျာလက်တလို့ပါတော့မပြင်မယ်ကျွန်တော်ရှင်းနေတယ်ပြဿနာပြဿနာတရားတော့တရားတော့တော့ဒီပလက်ဝက်မှာအလံဖြူထောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားစုတိုက်လျှောက်ထားတယ်ဆိုတဲ့ဟာကိုသိရတယ်ပေါ့ဒါပေမဲ့လက်ရှိချိန်မှာတော့တို့တရားရုံးမှာဒီတို့ကတရားလိုဘက်ကနေပြီးတော့ဒီဒီဘက်ကတရားလိုဘက်ကဒီတို့ကိုယ်ရစီနေနေတာပဲရှိတယ်ပေါ့လေသူတို့အမှုတိဆောက်နေတဲ့ကာလဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်အကျဉ်းပြပြရတာပေါ့
ဒီလိုအခြေအနေတွေကြောင့် Western News သတင်းဌာနကသတင်းထောက်တွေထွက်ပြေးတင်းရှောင်နေကြရပါတယ်အခုတရားစွဲဆိုထားတဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်တက်နှစ်လေးဟာအမြင့်ဆုံးထောင်နှံတက်တဲ့တဲ့ကျွန်းနဲ့အ ਨੇ ဆုံးထောင်နှံ၃နှစ်အထိကြာခံနိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းထောက်တွေနဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေထောင်ထဲချဖမ်းဆီးခံခဲ့ရတယ်လို့စစ်ကြောရေးအသွင်တိုက်စုံးသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုရမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ VO ရဲ့အသံလွှင့်စီစဉ်တွေကိုထုတ်လွှင့်နေပါတယ်အခုဆက်လက်တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့ကျန်းမာရေးနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ပရိတ်စေဝါဆေးတွေကိုခံနိုင်ရှိတဲ့ဘက်တီးရီးယားပိုးအစ်စ်တစ်မျိုးကြောင့်ကမ္ဘာပေါ်မှာနှစ်စဉ်လူ 1.2 သန်းကျော်သေဆုံးနေရတယ်လို့လေးလာမှုအစ်စ်တစ်ခုကဆိုပါတယ်ဆေးမျိုးစုံမတိုးတဲ့ Superbug ခေါ်ဒီဘက်တီးရီးယားပိုးကြောင့်သေဆုံးသူဟာ HIV AIDS ငှက်ဖျားယောဂါစားတဲ့ယောဂါတွေနဲ့သေဆုံးတဲ့သူတွေထက်ပိုများနေတယ်လို့ဆိုပါတယ်ဟင်နရီရစ်ချီပေးပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြပေးမှာပါခင်ဗျာ
ပါကစ္စတန်အပအဝင်ဖွံ့ဖြိုးဆဲနိုင်ငံအတော်များများမှာတိုက်ဖိုက်ယောဂါပြဿနာကြီးထွားလာနေပြီးတပူပေါ်နှစ်ပူဆင့်ဆိုသလိုပရိစီဝဆေးကိုတောင်ခန္ဓာရည်ရှိတဲ့ဘက်တီးရီးယားပိုးတဲ့ကြောင့်အခြေအနေပိုဆိုးလာပါတယ်စူပါဘတ်ခေါ်အဲ့ဒီပိုးကြောင့်ကိုအပူချိန်မြင့်ပြီး all and one shot ကတေးဆုံးရပါတယ်မကြသေးခင်ကလိလာမှုတစ်ခုအရနိုင်ရိုဘီနိုင်ငံမှာဆေးပီးနေတဲ့အဲ့ဒီပိုးတွေအတွေ့များလာပါတယ်ဒါကကူးစက်နိုင်တဲ့နောက်ထပ်ပိုးတစ်မျိုးပြန်ပေါ်လာတဲ့သဘောဖြစ်ပါတယ်ဒီဘက်တီးရီးယားပိုးအမျိုးအစားနဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာလိလာမှုအရဒီလိုဆေးရင်ပါနေတဲ့ပိုးကူးစက်မှုတွေကြောင့်တည်ဆုံးရသူအနည်းဆုံး 1.28 တန်းရှိသွားပြီလို့အင်္ဂလန်နိုင်ငံ Warwick Tech သူကဆေးပညာရှင်ဒေါက်တာအန်တိုနီယာစာဂိုနာကပြောပါတယ
် It is estimated that if we don't find alternative
တကယ်လို့ဒီပိုးကိုနိုင်အောင်တိုက်ဖို့နည်းလမ်းမရှာနိုင်ဘူးဆိုရင်2050ပြည့်ရောက်တဲ့အခါလူသန်းပေါင်းများစွာအသက်ဆုံးရှုံးပွဲရှိပြီးတော့စီးပွားရေးအရဒေါ်လာ trillion 100လောက်ဆုံးရှုံးနိုင်ပါတယ်
နိုင်ငံပေါင်း204နိုင်ငံကအချက်လက်ပေါ်အခြေခံသုံးသပ်ထားတဲ့လေ့လာမှုတရက်ကို University of Washington ကထုတ်ပြန်ထားပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာပဋိဇီဝစေမတိုးတော့တဲ့ပိုးကူးစက်မှုအဆိုးဆုံးဖြစ်နေပြီးအာဖရိကတောင်ပိုင်းဆာဟာရလွင်ပြင်နိုင်ငံတွေနဲ့တောင်အာရှနိုင်ငံတွေမှာပိုးဆိုးပါတယ်။တည်ဆုံးမှုအများစုဟာအသက်ရှူလမ်းကြောင်းနဲ့သွေးကတဆင့်ကူးစက်ခဲ့တာပါ။ယောဂပိုးဝင်လာတဲ့အခါဆရာဝန်တွေကပဋိဇီဝစေတောက်ဖို့ညွှန်ကြားပြီးဆရာဝန်ညွှန်ကြားချက်တိုင်းမတောက်တာကဒီယောဂဘိုးကိုဆေးမတိုးတဲ့အထိဖြစ်လာစေတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဒေါက်တာစာဂူနာရှင်းပြတာက
For example, people have viral infections and they were have been described prescribed antibiotics for very many years now.
လူတွေ virus ပိုးကူးစက်ခံရတဲ့အခါမှာ antibiotic ဆေးကိုနှစ်ပေါင်းများစွာသုံးလာကြပါတယ်။နှစ်တွေကြာလာတော့ bacteria ပိုးတွေကပဋိဇီဝဆေးကိုခံနိုင်ရည်ရှိသွားတဲ့အတွက်လဲဆေးမတိုးတော့တဲ့သဘောဖြစ်လာပါတယ်။
လက်ရှိထုတ်လုပ်မဲ့အဆင့်မှာရှိတဲ့ antibiotic ဆေး43မျိုးစလုံးရောမကြသေးခင်ကအတည်ပြုပေးလိုက်တဲ့ပရိဇီဝဆေးတွေပါအဲ့ဒီ super bug ဘိုးကိုနိုင်အောင်ကုသဖို့အဆင့်မမီသေးဘူးလို့ ratio ကတတိပေးထားပါတယ်ကမ္ဘာတစ်လောကသိပ္ပံပညာရှင်တွေကတော့ phage လို့ခေါ်တဲ့ကုသနည်းအသစ်ကိုစမ်းသပ်နေကြောင်းဒေါက်တာစာဂိုနာကပြောပါတယ
် These are viruses that can specifically target
bacteria ပိုးတစ်မျိုးကိုပဲအဓိကပိတ်မတ်ထားတိုက်ခိုက်နိုင်တဲ့အခြားယောဂါပိုးမွားတွေရှိပါတယ်။အဲ့ဒီပိုးတွေကိုပဋိဇီဝဆေးနဲ့လဲတွဲသုံးနိုင်တယ်လို့အဲ့ဒီပိုးမွားကိုယ်တိုင်ကဆေးရင်ပါနေတဲ့ bacteria ကိုရှင်းထုတ်နိုင်စွမ်းရှိပါတယ
်။ကုထုံးသစ်တွေရှာနေတဲ့ဆိုပေမဲ့အခုရှိရင်ဆိုပဋိဇီဝဆေးတွေကိုလိုရာထက်ပိုမတောက်ဖို့ဒီလိုဆက်လုပ်နေမှဆိုရင်ပိုပြီးဆေးတံကိုခံနိုင်တဲ့ super bacteria ပိုးတွေအဖြစ်ထပ်ပြောင်းလာနိုင်တာဖြစ်တယ်လို့သတိပေးထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA ရဲ့အင်္ဂါနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရခင်ဗျာအခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါဦးမယ်ကျူဘာနိုင်ငံဂွာတာနာမိုဘေးကအမေရိကန်စစ်တပ်ရဲ့အချင်းစခန်းကိုအချမ်းဖက်တိုက်ဖြက်ရေးစစ်ပွဲအတွင်ပထမအဆုံးအချင်းသားတွေစတင်ရောက်ခဲ့တာအနည်း20ရှိခဲ့ပါပြီ။ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်အတွင်းထိန်းသိမ်းခံရသူအနည်းဆုံး800ရှိခဲ့ပြီးတော့အဲ့ဒီထဲကအများစုကိုတော့ရာဇဝတ်မှုနဲ့ဆွဲချက်တင်ခဲ့တာမျိုးမရှိပါဘူး။အချင်းတောင်ပိတ်သိမ်းရေးအတွက်ဘဝကိုမြုပ်နှံဆောင်ရွက်ခဲ့တဲ့အချင်းသားဟောင်းမန်ဆူအာအဒဖီကို VOA ရဲ့ပင်တကွန်ဆိုင်ရာသတင်းတာဝန်ခံဖြစ်တဲ့ခေါ်ဘပ်ကမင်းမြန်ပြီးတော့တင်ပြထားတဲ့သတင်းဆောင်ပါကိုမတ်တင်ဂီထိုက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
Today I'm just I have message to
Mr. Biden ကိုဒီကနေ့ပြောလို့တာကတော့ကျေးဇူးပြုပြီးဂွာတာနာမိုကိုပိတ်သိမ်းပေးပါအဲ့ဒီနေရာဟာအမေရိကန်ရဲ့တမိုင်းအမေရိကန်ရဲ့စံနှုန်းနေနဲ့အမေရိကန်ရဲ့မူဝါဒမှာအပြစ်အနာအစာတစ်ခုပါ
ရှီမေနိုင်ငံတွင်းကအစ္စလာမ်ရဲ့အဖွဲ့အစည်းတစ်ခုအတွက်အစ္စလာမ်ရဲ့အရန်တပ်ဖွဲ့တွေအကြောင်းသူတေသနာလုပ်ဖို့သူအသက်18နှစ်အရွယ်မှာအာဖဂန်နစ္စတန်ကိုသွားခဲ့တာလို့ရှီမေနိုင်ငံသားမန်ဆောအဒက်ဖီကပြောပါတယ်
When I arrived in Afghanistan,
9/11 ဖြစ်ပြီးလပိုင်းအကြာကျွန်တော်အာဖဂန်နစ္စတန်ကိုရောက်ခဲ့ပါတယ်။အဲ့ဒီနောက်မှာစစ်နယ်ရှင်တဦးကကျွန်တော်ကိုဖမ်းပြီးလက်လွဲရောင်းစားခဲ့ပါတယ်။အဲ့ဒီနောက်မှာတော့အယ်ကိုင်ဒါအဖြစ်နဲ့အမေရိကန်တွေကိုရောင်းခဲ့ပါတယ်
။လူလပိုင်းရွယ်အီဂျစ်နိုင်ငံသားအယ်ကိုင်ဒါခေါင်းဆောင်နဲ့ 9/11 အတွင်းလူတဦးကိုအမေရိကန်တို့ရှာခဲ့တာလို့လည်းသူကပြောပါတယ်။အချင်းချင်းနှိပ်ဆက်စင်မီခံခဲ့ရပြီးတဲ့နောက်သူကအဲ့ဒီလူဖြစ်ပါတယ်လို့မဟုတ်မမှန်ထွက်ဆိုခဲ့ကြောင်းလဲအဒက်ဖီကပြောပါတယ်ရန်သူတိုက်ခတ်ရေးသမားတန်တရာရှိသူတွေကိုထိမ့်သိမ့်ပြီးစစ်ဆေးဖို့အတွက်2002ခုနှစ်မှာအဲ့ဒီအချင်းကသမရဂျော့ဂျ် W. ဘွတ်ကဖွင့်လှစ်ခဲ့တဲ့ဂွမ်တာနာမိုဘေးထိမ့်သိမ့်ရေးစခန်းကိုပထမဆုံးအချင်းသားတွေပို့ဆောင်ခဲ့တဲ့ထဲမှာသူပါဝင်ခဲ့တယ်လို့လျှို့ဝှက်စခန်းတစ်ခုမှာအချင်းကျနေစဉ်သူအသက်19နှစ်ပြည့်ခဲ့တာပါ။သမ္မတဂျော့ဂျ် W. ဘွတ်ကအခုလိုပြောပါတယ်
။ It has been necessary to move these individuals.
ညွှတ်ထိန်ထိန်ထားနိုင်တဲ့ကျွမ်းကျင်သူတွေကစစ်မေးပြီးတင့်တော်တဲ့အချိန်မှာအကြမ်းဖက်မှုလုပ်ရတဲ့အတွက်တရားစွဲဆိုနိုင်မဲ့ပတ်ဝန်းကျင်မျိုးမှာဒီလူတွေကိုရွှေ့ထားဖို့လိုအပ်ပါတယ်
။ Guantanamo အကျဉ်းသားဟောင်းမန်ဆောအဒက်ဖီကအခုလိုပြောပါတယ်
။ We arrived in Shakam boarded
let take cut ခေါင်းစွတ်တလိမ္မော်ရောင်ဂျမ်စုနဲ့ကျွန်တော်တို့ရောက်ခဲ့ကြပြီးကျွန်တော်တို့ဟာအစိုးတကအစိုးဆုံးအချမ်းဖက်ဝါဒီတွေအဖြစ်သူတို့ကကဘာကိုပြသခဲ့ပါတယ်။အချမ်းအပြင်းတော့ခမရရောက်လာပြီးဆိုတာနဲ့သူတို့ကခမရရဲ့အဝတ်တွေကိုဆုပ်ဖဲပြစ်လိုက်ကြမယ်။နောက်ဂျမ်ဘော်ကိုပြလှဲပြီးရေပိုက်နဲ့ထိုးတပြက်စီးနဲ့တိုက်ပစ်ပါတယ်။
အရှက်ခွဲတာအပြင်နှိမ့်ဆက်ညှဉ်းပန်းမှုတွေလည်းမရက်ဘူးလို့အဒက်ဖီကပြောပါတယ
် When the interrogator used to
စစ်ဆေးသူကကျွန်တော်ကိုနှိမ့်ဆက်တဲ့အခါမှာဆိုရင်ကျွန်တော်ကိုကိုလုံးတီးလှုပ်ပြီးရိုက်ပါတယ်ကျွန်တော်ဟာခင်ဗျားဟာအချမ်းဖက်ဝါဒီပဲခင်ဗျားဟာအချမ်းဖက်သမားအခုအချမ်းဖက်သမားတယောက်လို့လုံနေတာလို့ကျွန်တော်ပြောပါတယ
်သူဟာအီဂျစ်နိုင်ငံသားအယ်ကိုင်ဒါခေါင်းဆောင်မှဆိုတဲ့ဆွဆွဲချက်ကိုအမေရိကန်ကနောက်ပိုင်းမှာရုပ်သိမ်းပါတယ်ဒါပေမဲ့လူလဲဒီဆွဆွဲချက်ကြောင့်သူ14နှစ်အချိန်ပေးခဲ့ရပြီးသူ့ရဲ့အသက်20ကျော်ဘဝတလျှောက်လုံးကိုတန်ဆူးချိုးတွေကာထတဲ့ဂွမ်တနာမိုမှာကုန်ဆုံးခဲ့ရပါတယ်။ဒီကနေ့အချိန်ထိဂွမ်တနာမိုမှာအကျဉ်းသား39ဦးရှိနေဆဲဖြစ်ပြီးတရားစင်လောက်ကိုပဲဆွဲချက်တင်တာဒါမှမဟုတ်လဲစစ်ရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါ။ဒီအမျိုးသားတရားစင်လောက်ဟာတိတ်ကိုအန်ဒီယချီတယ်လို့ယူဆခံရပြီးမယ်လို့လဲအချင်းထောင်ကိုပိတ်ပစ်ဖို့ဂရိပေးခဲ့တဲ့သမ္မတအိုဘားမားရောသမ္မတဘိုက်တင်တို့ရောအကောင့်အထည်မဖော်နိုင်ခဲ့ပါဘူးအမေရိကန်စစ်ထဏာချုပ်ပန်ဒီဂွန်ပြောခွင့်ရဂျွန်ခရပီကအခုလိုပြောပါတယ
် The administration remains dedicated to closing
Guantanamo Bay ကထိန်းသိမ်းရေးစခန်းကိုပိတ်သိမ်းရေးအစိုးရကဆုံးဖြတ်ထားဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာမှအပြောင်းအလဲမရှိသေးပါဘူး
စီယုံဆောင်ရွက်နေသူတွေကတော့ဒီဂရီကဝတ်တွင်တဲ့အညီလှုပ်ဆောင်ချက်တွေကိုတွေ့လို့ချောင်း New America ရဲ့ဆွေးနွေးပွဲတစ်ခုမှာပြောပါတယ်အစိုးရအနေနဲ့ 9/11 ကိုစီစဉ်သူခါလစ်ရှိတ်မိုဟာမက်တို့လိုလူတွေကိုထိမ့်သိမ့်ထားရမှာဖြစ်ပေမဲ့လည်းတခြားသူတွေကိုတော့အကန့်အသတ်မရှိထိမ့်သိမ့်မှုကရပ်ရမယ်လို့သူတို့ကပြောပါတယ်ရှိမင်မှာကောင်းကောင်းလဲပတ်နိုင်တဲ့အစိုးရတည့်ရမရှိပါဘူး။ဒါကြောင့်အဒက်ဖီကိုဌာနေရင်ပြန်ပို့လို့မရပါဘူး။အခုတော့လုံခြုံရေးတင်းတင်းချက်ချက်တမ်းမြစ်ချက်တွေနဲ့စားပြရမှာသူနေနေပါတယ်။သူမသွားချင်ခဲ့တဲ့နေရာဖြစ်ပြီးဂျောင်းပိတ်မိတယ်လို့ခန်းစားနေရဆဲဖြစ်ကြောင်းလဲသူကပြောပါတယ်။ဂွမ်တနာမိုအကျဉ်းသားဟောင်းမန်ဆောအဒက်ဖီကအခုလိုပြောပါတယ
်။ When you have no legal status, cannot work.
လွတ်တော်အမတ်တွေမရှိဘူး။အခြေအဆက်တွေမရှိဘူးဆိုရင်မိသားစုနဲ့ဆက်သွယ်လို့မရနိုင်ပါဘူးဂွမ်တာနာမိုရဲ့အမဲဆက်ကြောင့်လူတွေကကိုယ့်ကိုစကားပြောဖို့လဲကြောက်ကြပါတယ်လက်ထပ်ဖို့လဲမဖြစ်နိုင်ပါဘူးဘာနဲ့တူလဲဆိုတော့ဂွမ်တာနာမို 2.0 နဲ့တူပါတယ
်စာရေးတာကသူ့ရဲ့စိတ်ဓာတ်ရာကိုတတ်တာစီချောင်းသူကပြောပါတယ်ကွမ်တနာမိုရဲ့စာသင်ခန်းကျမ်းပြမှာအချုပ်ခံထားရစဉ်ကစထားတဲ့သူ့ရဲ့စာအုပ်သစ်ဟာဆိုရင်အချင်းထောင်ပိတ်ပစ်ရေးသူ့လူလားချက်ကိုလူတွေနားလည်လားစီမယ်လို့မျှော်လင့်ကြောင်းလဲပြောပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။VOA American တန်ရဲ့အင်္ဂါနေ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညလိုင်းလမီတာ190 kHz 1905တို့ကပါဓာတ်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ရွယ်အတွင်းမှာလည်းသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်နောက်တော့တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင
်ဝင်ဝင်ရလဲအဓိကရတဲ့ဗန္ဓာကြီးအချင်းမြင့်လေဖြစ်တယ်ကျွန်တော်တို့ကဒီဒီနယ်နဲ့တဘာဝတက်မှုရရနေတဲ့ဝင်ဝင်ကြီးရှိပါတယ
်မကြမထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်ထဲမှာအပြည့်စုံကိုနောက်တော့တာဆင်ရပါမယ်ဒါအပြင်အပတ်စဉ်စတင်ဆက်နေကြဘလော့ဂါတွေပြောသမျှတက်တာရောင်အစီအစဉ်စားတဲ့ကဏ္ဍတွေလည်းဆက်လက်ထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်အခုအပတ်စဉ်ကဏ္ဍတွေမတင်ဆက်မီမှာသတင်းပေးပို့ချက်တစ်ပုဒ်ကိုထပ်မံထုတ်လွှင့်လိုပါတယ်COVID-19 ရောဂါဟာအနာဂတ်မှာလည်းရှိနေအောင်မှာဖြစ်တဲ့အတွက်ဒီရောဂါနဲ့အတူဘယ်လိုနေထိုင်မလဲဆိုတာကိုလေ့လာသင်ယူကြရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ရဲ့အကြီးအကဲဖြစ်တဲ့ Tedros ကတင်းလာနေမှာပြုလုပ်တဲ့အဖွဲ့ကြီးရဲ့အမှုဆောင်အစည်းအဝေးဖွင့်ပွဲမှာသတိပေးပြောဆိုလိုက်ပါတယ် VOA သတင်းတောက် Lisa Schlein ဂျနီဗာကနေသတင်းပေးပို့ထားတာကိုကျွန်တော်ဇော်မိုးကျော်ကပဲဆက်လက်တင်ပြပေးပါမယ်ခင်ဗျာလွန်ခဲ့တဲ့နှစ်နှစ်က WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 ဟာကမ္ဘာလုံးဆိုင်ရာအများပြည်သူကျန်းမာရေးအတွက်အန္တရာယ်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီအချိန်တုန်းကကူးစက်ခံရသူအရေအတွက်ဟာတရားမပြည့်သေးသလိုတရုတ်ပြည်ပြင်ပမှာသေဆုံးသူတဦးတယောက်မှမရှိသေးပါဘူး။အခုတော့ကမ္ဘာလုံးကူးစက်ခံရသူတန်း350ကျော်သွားသလိုသေဆုံးသူဟာလည်း 5.5 သန်းကျော်ပြီဖြစ်ပါတယ်။ဒီယောဂါကြီးဘယ်တော့ပြီးဆုံးမယ်ဆိုတာကြိုတင်သိဖို့ခက်ပါတယ်။ဒါပေမဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးလှည့်လည်ကူးစက်နေတဲ့အတွက်ခံမှန်းရခက်ပြီးအန္တရာယ်ရှိတဲ့မျိုးကွဲသစ်တွေဆက်ပြီးပေါ်နေအောင်ပါပါလို့ WHO အကြီးအကဲ Tedros ကပြောပါတယ်
။ It's dangerous to assume that Omicron will be the last variant or that we are
Omicron virus ကနောက်ဆုံးဖြစ်လိမ့်မယ်လို့ခံမှန်းပြောဆိုဖို့ရမဖြစ်နိုင်သလိုကျွန်တော်တို့ဟာနောက်ဆုံးအဆုံးသတ်နိုင်တော့မယ့်အနေအထားမျိုးလို့လည်းပြောဖို့မဖြစ်နိုင်ပါဘူး။တကယ်တမ်းအခြေအနေကစံ့ကြံပတ်ဖြစ်ပါတယ်။အခြေအနေကတစ်ကမ္ဘာလုံးမှာမျိုးကွဲသစ်တွေထပ်ပေါ်လာအောင်မယ့်အနေအထားပါ
။နိုင်ငံတွေအနေနဲ့ကာယောဂါဇိုးကြီးကိုဘယ်လိုရင်ဆိုင်ဖြေရှင်းမလဲဆိုတာလေ့လာသင်ယူရပါမယ်။ရရှိလာတဲ့အတွေ့အကြုံဘူးတုဒ္ဒတွေကိုအသုံးပြုပြီးနောက်ထပ်ပေါ်လာမယ့်ကာယောဂါဇိုးကြီးအတွက်ပြင်ဆင်ရပါမယ်လို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။COVID-19 ကိုတုံ့ပြန်ဆောင်ရွက်ရမှာနိုင်ငံတွေအားလုံးကရှိသမျှမဟာဗျူဟာတွေနဲ့ရနိုင်သမျှပစ္စည်းကိရိယာတွေကိုအသုံးပြုပြီးဝိုင်းဝန်းလှုပ်ဆောင်မယ်ဆိုရင်ဒီကာယောဂါဇိုးကြီးရဲ့အဆိုးဆုံးအထူးစိုးရိမ်စရာအဆင့်ကိုကျော်လွန်သွားအောင်လုပ်နိုင်မှာပါဒီလိုဖြစ်နိုင်မှုဆိုရမှာကာကွယ်ဆေးကုသမှုနဲ့လိုအပ်တဲ့ပစ္စည်းကိရိယာတွေကိုနိုင်ငံအားလုံးစည်ရန်ချမ်းသာမခွဲအတူတကွတာရုံညီမျှစွာရရှိနိုင်မှသာဖြစ်နိုင်မှာပါလို့WHO အကြီးအကဲ Tedros ကပြောဆိုပါတယ
် Vaccines alone are not the golden ticket out of this pandemic
ကာကွယ်ဆေးတမျိုးတည်းဟာဒီကာယောဂါကြီးကနေလွတ်မြောက်နိုင်တဲ့နည်းလမ်းတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီနှစ်အလယ်ပိုင်းလောက်မှာနိုင်ငံတိုင်းမှာရှိတဲ့လူဦးရေရဲ့80ရာခိုင်နှုန်းလောက်ကိုကိုဗစ်ကာကွယ်ဆေးအပြီးထိုးနိုင်ဖို့ဝန်းဝန်းမျှဝေမတုံ့ဆွဲဘဲနဲ့တော့ဒီကာယောဂါကြီးကနေလွတ်မြောက်နိုင်မှာမဟုတ်ပါဘူ
းပြီးခဲ့တဲ့နှစ်ထဲတုန်းကထမှတ်ခဲ့တဲ့နိုင်ငံတိုင်းမှာလူဦးရေရဲ့40ရာနှုန်းကိုကိုဗစ်ကာကွယ်ဆေးအပြီးထိုးဖို့ဆိုတာကိုနိုင်ငံပေါင်း86နိုင်ငံကပြည်မီအောင်မလုပ်ဆောင်နိုင်ခဲ့ပါဘူးကိုဗစ်ကာကွယ်ဆေးရှိတဲ့နိုင်ငံတွေနဲ့မရှိတဲ့နိုင်ငံတွေအကြားကွာဟနေမှုကိုညီမျှလာအောင်ပေါင်းကူးမပေးနိုင်ဘဲနဲ့တော့ဒီကာယောဂါဇိုးကြီးရဲ့အရေးပေါ်အခြေအနေကိုအဆုံးသတ်နိုင်မှာမဟုတ်ပါဘူးလို့ WHO ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros ကပြောဆိုခဲ့ပါတယ်ခင်ဗျာCOVID-19 နဲ့ပတ်သက်ပြီးတော့ WHO ကသတိပေးချက်ကိုတင်ပြခဲ့တာပါ။ဆက်လက်ပြီးတော့အစီအစဉ်လေးတစ်ခုကိုတင်ပြပေးပါဦးမယ်။ Virus ပိုးမွားတွေဟာ
ဘလို့မျိုးကွဲသစ်မျိုးကွဲစိတ်တွေဆက်လက်ပေါ်ထွန်းတတ်ပါသလဲ
virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တခုမှုတခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ် covid-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကတည်းက covid-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်အင်္ဂါနေ့မနေ့ဖက် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုအချိန်ကြာလာပါပြီပထမအဆုံးအပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုလို့ရှိရင်တော့ကဘာပေါ်ကအကြီးဆုံးဆိုင်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energy နဲ့ Chevron တို့ကမြန်မာနိုင်ငံကနေလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီဒီဆုံးဖြတ်ချက်ကြောင့်စစ်ကောင်စီအပေါ်မှာစီးပွားရေးအရာတည်ရောက်မှုရှိလာနိုင်ပါသလားဒါတွေကိုဒီသတင်းပတ်မှာဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလအတွင်းရွေးကောက်ခံအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုရုပ်ရော့လူ့ခွင့်ရေးချိုးဖောက်မှုအကြီးအကျယ်ဖြစ်နေတဲ့အချက်ကိုထောက်ပြပြီး Total Energies နဲ့ Chevron လုပ်ငန်းကြီးတို့ကပြီးခဲ့တဲ့သတင်းပတ်တောက်ကြန်နေ့မှာအခုလိုကြေညာတာဖြစ်ပါတယ်မြန်မာရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်း MOGE ထိုင်းနိုင်ငံရဲ့ရေနံရှာဖွေထုတ်လုပ်ရေးလုပ်ငန်း PTT တို့နဲ့အတူပူးပေါင်းပြီး Total နဲ့ Chevron တို့ကယရနာကန်းလွန်တဘာဝဓာတ်ငွေ့လုပ်ွက်လုပ်နေတဲ့အတွက်အကြီးအကျယ်ဝေဖန်ခံရပြီးဖျားပေးခံရတာလည်းဖြစ်ပါတယ် MOGE ကအစိုးရအတွက်ဘဏ္ဍာငွေရှာဖွေပေးနေတာဖြစ်ပြီး Total ကဖက်ဆက်လုပ်ငန်းမှာအစုရှယ်ယာအများဆုံးနဲ့လုပ်ငန်းတွေကိုလဲပတ်နေတာဖြစ်ပါတယ်လုပ်ငန်းတွေရုပ်သိမ်းရေးကို6လအတွင်းအပြစ်တက်ဆောင်ရွက်ဖို့ခံမှန်းတယ်လို့ Total ကပြောပါတယ်။ Chevron ဘက်ကတော့အချိန်ကန့်သက်ချက်မပြောပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလုပ်ငန်းတွေထွက်ခွာရေးအတွက်အစီအစဉ်တကျအသွင်ကူးပြောင်းရေးလို့ပြောပါတယ်။မြန်မာနိုင်ငံကလုပ်ငန်းရုပ်သိမ်းမှုကြောင့်ဗန္ဒာရေးထိခိုက်ရမှုအတိုင်းအတာကိုတော့ Total Energies ကမပြောပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာသူတို့လုပ်ငန်းကြီးအတွက်ပမာဏအနည်းငယ်သာရှိတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးငွေကြေးကိစ္စကိုအရေးတကြီးထည့်သွင်းစဉ်းစားခဲ့တာမရှိချောင်း2021ခုနှစ်အတွင်းမြန်မာနဲ့သက်ဆိုင်တဲ့ငွေကြေးပမာဏကဒေါ်လာ105သန်းသာရှိချောင်းဒါဟာဆိုရင်ကုမ္ပဏီရဲ့ဝင်ငွေရဲ့တည်ရခိုင်နှုန်းပင်မရှိချောင်း Total Energies ရဲ့ပြောခွင့်ရကိုကိုကာပီ Writers ကဖော်ပြပါတယ် Total Energies ရဲ့ဒီကာလအတွင်းရေနံနဲ့သဘာဝဓာတ်ငွေ့ထုတ်လုပ်မှုစုစုပေါင်းရဲ့၃ညဒသမ6ရာခိုင်နှုန်းလောက်ပဲမြန်မာကပါဝင်တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားငွေထက်ဝက်လောက်ကတဘာဝဓာတ်ငွေကဝင်ငွေဖြစ်ပြီးမြန်မာအစိုးရခန့်မှန်းချက်အရ2021-2022ခုနှစ်အတွင်းကမ်းလွန်တဲ့ပိုက်လိုင်းစီမံကိန်းတွေကနေမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE အနေနဲ့ဒေါ်လာတန်1500လောက်ရမယ်လို့ခန့်မှန်းထားတာပါပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းပြီးတဲ့နောက်ရွေးကောက်ခံလွှတ်တော်အမတ်တွေနဲ့စပြီးတော့စုဖွဲ့လိုက်တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကခန့်အပ်ထားတဲ့အဲ့ဒီအချိန်ကစီးပွားရေးဆိုင်ရာယာယီဝန်ကြီးဦးတင်ထွန်းနိုင်ကမတ်လအတွင်း VOE နဲ့တီးထန်တွေ့ဆုံမေးမြန်းကမ်းမှလည်းစစ်ကောင်စီကိုဝင်ငွေရလန်းပိတ်သွားအောင်အဓိကလှုပ်ရှားဆောင်ရွက်မယ်လို့ပြောဆိုခဲ့တာပါ
ဝင်ငွေရလန်းအဓိကရတဲ့ဗန္ဒာကြီးအချင်းမြင့်ဘူးလေဖြစ်တယ်ကျွန်တော်တို့ကဒီရေနံနဲ့တဘာဝတက်ငွေရရနေတယ်ဝင်ငွေတွေရှိပါတယ်နောက်တစ်ခုကနိုင်ငံတော်ပိုင်းစီးပွားရေးဖွဲ့စည်းရရနေတယ်ဝင်ငွေတွေ လည်းရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံသားယင်းနှိမ့်ညွတ်နိုင်မှုတွေအနေနဲ့ရရှိနေတဲ့ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်။ဒါတွေအားလုံးကိုကျွန်တော်တို့ကဟိုပြန်နိုင်သမျှအမြန်ဆုံးပေါ့လေ။အခုကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်သမျှနီးလမ်းပေါင်းစုံနဲ့ကျွန်တော်စူးစမ်းပြီးတော့ဖိတ်ဆို့တော့မှာဖြစ်ပါတယ
်။အခုဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့လည်းဆီယနာသိမ့်ပြီးနောက်သိမ့်မကြခင်မှာပဲအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအာဏာရယူထားတဲ့မြန်မာစစ်တပ်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းဟာဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်ထားတဲ့သဘောထားကိုသူမက2020ခုနှစ်မတ်လသတင်းစာရှင်းလင်းပွဲမှာအခုလိုပြန်ပြောပြခဲ့ပါတယ
် I had discussion with the army and I warned them that
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပါတယ်စစ်တပ်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကယူနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့သူမကိုပြန်ဖြေခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်တိုတဲရဲ့ချိန်ညာချက်ထွက်လာပြီးမကြခင်မှာပဲရှေဘရွန်ကလည်းမြန်မာနိုင်ငံကရုပ်သိမ်းဖို့စီစဉ်ထားကြောင်းပြောခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလိုက်နာမယ်အကြောင်းပြောခဲ့တာပါလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်တွေကိုကြိုးဆိုပါတယ်နောက်တစ်ဆင့်ကတော့တဘာဝဓာတ်ငွေဝင်ငွေတွေကိုအာနာရှင်နေထံမရောက်စေရည်ဖြစ်တယ်လို့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်ရုတ်ကပြောပါတယ် HRW ရဲ့အာရှရေးရာညွှန်ကြားရေးမှူးဂျွန်စစ်တန်ကလည်းအခုလိုပြောပါတယ်
Turtle's decision to leave will have some economic impact on
တိုတဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်စစ်ကောင်စီဘက်မှစီးပွားရေးအရာတက်ရောက်မှုတချို့ရှိလာမှာဖြစ်တယ်လို့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလုပ်ရည်အတွက်စဉ်းစားလာကြပါလိမ့်မယ်တဲ့တိုတဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်တခြားသူတွေအတွက်လည်းသူတို့လိုလားနေတဲ့အလုပ်လုပ်လို့တဲ့ဝန်ကျင်မျိုးမဟုတ်ဘူးဆိုတာကိုအရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ် PTT ရှာဖွေရင်းနဲ့ထုတ်လုပ်ရေးလုပ်ငန်းကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲ့စွန့်အင်လုံခြုံရေးနဲ့စွန့်အင်လိုအပ်ချက်ကြောင့်နှစ်နိုင်ငံစလုံးကပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းအပေါ်မှာတည်ရောက်မှုကိုကာကွယ်ပေးရေးအဓိကဦးစားပေးထားပြီးနီးလန်းတွေကိုဆန့်စစ်သုံးသပ်နေတယ်လို့ပြောပါတယ်။ရတနာစီမံကိန်းမှာ total ကရင်းနှီးမြှုပ်နှံမှု 31.24 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီး Chevron က 28 ရာခိုင်နှုန်းပါဝင်ပါတယ်။ထိုင်းမြို့သားစွန့်အင်ကုမ္ပဏီ PTT ရဲ့လုပ်ငန်း PTTEP နဲ့မြန်မာနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကကျန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုင်ဆိုင်တာဖြစ်ပါတယ်ရှင
်မတ်တင်ဂီထိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်။အခုတင်ပြမယ့်အစီအစဉ်ကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ 5G ကြိုးမဲ့ဆက်သွယ်ရေးနည်းပညာကိုအမေရိကန်ပြည်ထောင်စုတစ်ခုလုံးအနက်ကွန်ရက်ဖြတ်မဲ့အဓိက Telecom ဆက်သွယ်ရေးကုမ္ပဏီကြီးနှစ်ခုရဲ့အစီအစဉ်ကိုသတ်မှတ်ရမှာအပြည့်အဝအကောင့်ထင်မဖော်နိုင်ခဲ့ကြပါဘူး။အမေရိကန်မှာ 5G ကွန်ရက်အတွက်သုံးမဲ့ Frequency ကြိမ်နှုန်းတွေကလေကြောင်းပြန်တမ်းမှုကိုထိခိုက်နိုင်တဲ့ဆိုတဲ့သတိပေးမှုတွေကြောင့်ဖြစ်ပါတယ်။မတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာအပြည့်စုံကိုရှင်းလင်းတင်ပြပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုမှာတယ်လီကောင်းဆက်သွယ်ရေးဝန်ဆောင်မှုပေးနေကြတဲ့လုပ်ငန်းကြီးတွေကအင်တာနက်ဆက်သွယ်ရေးမှာအမြန်ဆုံးဖြစ်နေတဲ့ 5G ကြိုးမဲ့ဆက်သွယ်ရေးနည်းပညာသုံးကွန်ရက်ကိုဇန်နဝါရီလ19ရက်မှာတနင်္ဂနွေလုံးအတိုင်းအတာနဲ့စတင်ဖြန့်ကျက်မယ်လို့စီစဉ်ထားခဲ့ကြပြီးမြေလေယာဉ်ကွင်းကြီးတွေနားချန်ပြီးတော့စတင်ခဲ့ကြရပါတယ်။အရင်တည်းက 5G ကွန်ရက်ကိုတချို့နေရာတွေမှာအစမ်းဖြန့်ကျက်ထားပြီးမြေတနင်္ဂနွေလုံးနေရာဆုံး 5G ချိတ်ဆက်နိုင်အောင်လို့အထက်တယ်လီကောင်းလုပ်ငန်းကြီးနှစ်ခုဖြစ်တဲ့ Verizon နဲ့ AT&T ကုမ္ပဏီနှစ်ခုကရက်သတ်မှတ်ထားခဲ့ကြတာပါ။ဒါပေမဲ့အမေရိကန်မှာ 5G ကွန်ရက်ကလေကြောင်းပြန်သတ်မှုအတွက်အန္တရာယ်ရှိတယ်လို့ဆိုပြီးအမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာအုပ်ချုပ်ရေးအဖွဲ့ FAA ကသတိပေးထားတဲ့အတွက်လေယာဉ်ကွင်းတချို့နာခြံခဲ့ကြရတာပါ 5G ကွန်ရက်အတွက်သုံးမယ်လို့သတ်မှတ်ထားတဲ့ frequency ကြိမ်နှုန်းတွေက လေယာဉ်ပြန်တမ်းမှုအတွက်အန္တရာယ်ရှိနိုင်တယ်လို့ဆိုပြီးအမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာတာဝန်ရှိသူတွေလေကြောင်းကုမ္ပဏီတွေကပြောကြားတဲ့အတွက်နိုင်ငံတကာလေကြောင်းလိုင်းတချို့ကလည်းအမေရိကန်ခီးစဉ်တွေကိုကြိုတင်ဖြတ်ထားခဲ့ကြပါတယ်။ Verizon နဲ့ AT&T ကုမ္ပဏီတို့က 5G bandwidth ကို C band နဲ့မှအသုံးဝင်တဲ့ frequency 3.8 GHz ကနေ 3.68 GHz အထိသုံးဖို့အတွက် license ကိုဒေါ်လာ80ဘီလီယံလောက်ပေးပြီးတော့ဝယ်ထားကြပါတယ်။C band ဆိုတာကတော့ signal line တွေကိုပို့လွှတ်နိုင်တဲ့ frequency ချိန်နှုန်းအတိုင်းအတာသတ်မှတ်ချက်တစ်ခုဖြစ်ပါတယ်။အဲ့ဒီ frequency တွေကလေယာဉ်ပြန်တွေဘယ်အမြင့်ရောက်နေပြီလဲတိုင်းတာတဲ့ radio altimeter, radar altimeter လို့လည်းတချို့ခေါ်တဲ့ set တွေမှာသုံးတဲ့ frequency တွေနဲ့တိတ်ပြီးတော့ကတ်လွန်းတဲ့အတွေ့လေယာဉ်ပြန် signal ကိုအနှောက်အယှက်ဖြစ်နိုင်တဲ့အန္တရာယ်ရှိတယ်လို့လေကြောင်းလိုင်းတွေကပြောကြပါတယ်။ radio altimeter ရဲ့ frequency က 4.2 GHz ကနေ 4.4 GHz ဖြစ်ပါတယ်။တကယ်တော့ဥရောပနိုင်ငံတော်တော်များများနဲ့အာရှနိုင်ငံတချို့မှာ C band နဲ့မှာပါတဲ့ frequency တွေသုံးပြီးတော့ 5G ခွင့်ရက်တွေကိုဖြတ်ချက်ထားပြီးသားပါဒါပေမဲ့အမေရိကန်ပြည်ထောင်စုမှာသုံးမဲ့ 5G ခွင့်ရက် frequency တွေက altimeter မှာသုံးထားတဲ့ frequency တွေနဲ့တိတ်ကပ်လွန်းတယ်လို့အမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာဌာနကသတိပေးထားပါတယ်ဒါနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကလေကြောင်းပို့ဆောင်ရေးဌာနရဲ့အကြီးအကဲဟောင်းကအခုလိုရှင်းပြပါတယ်
It's a precautionary concern. The Americans are very concerned about it. But in
ဂျိုတင်းဒိတာကာကွယ်ဆောင်ရွက်ကြတာပါ။အမေရိကန်တွေဒီကိစ္စကိုအတော်စိုးရိမ်နေကြပါတယ်။မြေပြင်ကနေဘလောက်အမြင့်မှာလေယာဉ်ပြန်နေလဲဆိုတာတိုင်းတာတဲ့အော်တီမီတာကရိယာကိုအနှောက်အယှက်ဖြစ်စေခဲ့တယ်ဆိုတာမျိုးမှတ်တမ်းတင်ထားတဲ့ပြဿနာတစ်စုံတစ်ရာဗြိတိန်ပါဝင်ဥရောပနိုင်ငံအများစုမှာတော့မရှိခဲ့ပါဘူး
။လေယာဉ်ပြန်ဘလောက်အမြင့်မှာပြန်နေတဲ့ဆိုတာကိုတိုင်းတာပေးနိုင်တဲ့ altimeter ဆက်ကရိယာကနှစ်မျိုးရှိပါတယ်။တမျိုးကတော့လေတူတဲကလေဖီအားကိုတိုင်းတာတွက်ချက်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်ဘလောက်အမြင့်မှာလေရင်ခန့်မှန်းခြေရှိနေပြီလဲဆိုတာကိုတိုင်းတာပေးတဲ့ barometric altimeter ဖြစ်ပါတယ်။နောက်တမျိုးကတော့ပို့လွှတ်လိုက်တဲ့ signal line ကရေဒါမှမဟုတ်မြေမျက်နှာပြင်ကိုထိပြီးတော့ရောင်ပြန်ဟပ်ပြန်ရောက်လာတဲ့အချိန်အတိုင်းတာနဲ့လေရင်ရောက်နေတဲ့အမြင့်ကိုအတိအကျတွက်ချက်တိုင်းတာတဲ့ radio altimeter လို့ဖြစ်ပါတယ်။အဲ့ဒီ radio altimeter တွေဟာလေယာဉ်အတက်အဆင့်လှုပ်တဲ့အခါမျိုးတွေအတွက်ပဲအသုံးရတာမဟုတ်ဘဲအလိုအလျောက်ဆင်းသက်တဲ့စနစ်အပါအဝင်လေယာဉ်ပြန်တက်မှုတခြားစနစ်တွေနဲ့လည်းဆက်နွယ်အသုံးဝင်တယ်လို့လေယာဉ်မှုတွေကပြောပါတယ်။ဒီဆက်တွေအတွက်အရေးပါတာက frequency ချိန်နှုန်းဖြစ်ပါတယ်။ frequency ချိန်နှုန်းမြင့်လေဆက်သွယ်ရေးမြန်ဆန်လေဖြစ်ပါတယ်။ဒါကြောင့်လဲ American Telecom လုပ်ငန်းကြီးတွေကအမြန်ဆုံး 5G ဝန်ဆောင်မှုပေးနိုင်ဖို့အတွက် C band ရဲ့အမြင့်ဆုံး frequency နားအထည်ကိုဝယ်ထားကြတာပါ။5G ကွန်ရက်သုံးသူတွေများလာလေ signal အသွားအပြန်လေများလာလေဖြစ်မှာပါဒါပေမဲ့အခုအငင်းပွားနေတဲ့ပြဿနာကလက်ကင်ဖုန်းသုံးသူတွေနဲ့မဆိုင်ပဲဖုန်းသုံးသူတွေရဲ့ဖုန်း signal တွေကိုလိုရာရအောင်လို့ပို့လွှတ်ပေးမဲ့ဖုန်းတာဝါတိုင်းတွေနဲ့ပဲဆိုင်တယ်လို့ကြွမ်းကျင်သူကရှင်းပြပါတယ
် It's got nothing to do with the cell phones of passengers as I'm glad you brought that up This is concerning the towers or masts
ခရီးသည်တွေရဲ့လက်ကင်ဖုန်းတွေနဲ့ဘာမှမပတ်သက်ပါဘူးဝေဟင်မှာ radio signal တွေအပြန်အလှန်ပေးပို့တဲ့တာဝါတိုင်းတွေတွင်းစင်တွေနဲ့ပဲတက်ဆိုင်တာပါခရီးသည်လက်ကင်ဖုန်းတွေနဲ့လည်းဘာမှမတက်ဆိုင်ပါဘူးလေယာဉ်ပေါ်မှာလည်းပုံမှန်အားဖြင့်ခရီးသည်တွေကိုသူတို့ရဲ့လက်ကင်ဖုန်းတွေမှာ flight mode ကိုထားပါလို့အကြံပြုထားတာပဲလေအခုကိစ္စက signal တွေကိုပို့လွှတ်ပေးတဲ့တာဝါတိုင်းတွေနဲ့ပဲပတ်သက်ပါတယ်
AT&T နဲ့ Verizon ကုမ္ပဏီကြီးတွေကလည်းသူတို့ရဲ့ 5G ဆက်သွယ်ရေးတာဝါတိုင်းကြီးတွေကလေယာဉ်တွေရဲ့ radio altimeter ဆက်တွေကိုရောတခြားပြန်တမ်းရေးနဲ့ဆိုင်တဲ့ electronic ပစ္စည်းတွေကိုပါအနှောက်အယှက်မဖြစ်နိုင်ပါဘူးလို့ပြောကြပါတယ်။နိုင်ငံပေါင်း40ကျော်မှာ C band frequency 3နဲ့ 5G ကွန်ရက်တွေဖြန့်ကျက်ထားတာကိုသူတို့ကထောက်ပြပါတယ်။ဒါပေမဲ့နောက်ဆုံး American အစိုးရရဲ့ကြားဝေညှိပေးချက်နဲ့ဇန်နဝါရီလ19ရက်နေ့ကလေဆိပ်တချို့နားကတာဝါတိုင်းတွေကနေ 5G signal တွေပို့လွှတ်ကိုရက်ဖြတ်မှာကိုရွှေ့ဆိုင်ပေးခဲ့ကြပါတယ် 5G တာဝါတိုင်းတွေနားမှာလေဆိပ်တွေရှိနေရင်လေယာဉ်မြန်တွေကပို့လွှတ်တဲ့ signal တွေကိုအနှောက်အယှက်မဖြစ်အောင်လို့ကြားကန်ကာကွယ်မှုတွေလုပ်ပေးမယ်လို့လည်း Telecom ကုမ္ပဏီကြီးနှစ်ခုကကြေညာခဲ့ပါတယ်သူတို့ရဲ့ဆုံးဖြတ်ချက်ကိုသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကကျေးဇူးတင်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်လေကြောင်းပို့ဆောင်ရေးဆိုင်ရာအုပ်ချုပ်သူတွေလေကြောင်းလိုင်းတာဝန်ရှိသူတွေဘက်ကတော့လိုအပ်တဲ့ပြင်ဆင်မှုတွေကိုကြိုတင်လှုပ်ထားကြပြီးသားဖြစ်တယ်လို့ဗြိတိန်နိုင်ငံလေကြောင်းပို့ဆောင်ရေးဌာနအကြီးအကဲဟောင်းလေယာဉ်မှူးကြီး Mike Vivian ကပြောပါတယ
် There's an adequate warning now to the crews and indeed here the CAR regulations
လေယာဉ်မှူးတန်းအနေနဲ့လေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေအတွက်လုံလောက်တဲ့သတိပေးမှုတွေလှုပ်ထားပါတယ်တကယ်လို့ radio altimeter တွေအလုံးမလှုပ်တော့ဘူးချို့ရွေးနေပုံရပြီဆိုရင်ဘာလို့တည်တယ်လဲဆိုတဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေထုတ်ပြန်ထားပါတယ်။ချို့ရွေးချက်ရှိနေပြီဆိုရင်လေယာဉ်မှူးတန်းတွေဘလို့တုံ့ပြန်လှုပ်ဆောင်ရမယ်ဆိုတာသိကြပါတယ်။တကယ်တော့မြင်ကွင်းကိုရှင်းရှင်းလင်းလင်းမမြင်ရတော့တဲ့အခြေအနေမျိုးတွေ ရာသီဥတုဆိုးချိန်မြူဆိုင်နေချိန်လေရင်ဆင်းသက်ရတဲ့အခြေအနေမျိုးနဲ့ပဲသက်ဆိုင်တာပါ။အဲ့လိုအခြေအနေမျိုးတွေရောက်လာရင်တော့လေရင်ဘလောက်အမြင့်မှာရောက်နေပြီလဲဆိုတာတိကျသိရနိုင်တဲ့အော်တီမီတာရဲ့အခန်းကဏ္ဍကတိတ်ကိုရေးကြည့်ပါရယ်။ဒါကြောင့်လုံခြုံရေးပိုင်းကြိုတင်ပြင်ဆင်သတိပေးမှုတွေလှုပ်ထားတာကတော့ဘေးကွန်းထုတ်เสียမလိုပါဘူး
။အင်တာနက်ဆက်သွယ်မှုဟာလူတွေရဲ့နေ့စဉ်ဘဝအတွက်မရှိမဖြစ်လိုအပ်နေချိန်မှာတိတ်ကိုမြန်ဆန်တဲ့ 5G ဆက်သွယ်ရေးမဖြစ်မနေလိုအပ်တယ်လို့ဆက်သွယ်ရေးကုမ္ပဏီကြီးတွေကပြောပါရယ်။အမေရိကန်ကလေကြောင်းလိုင်းတာဝန်ရှိသူတွေနဲ့တယ်လီကောင်းလုပ်ငန်းကြီးတွေကြားဖြစ်နေတဲ့ပြဿနာအတွက်ရေရှည်အပြေရှားနိုင်ဖို့လေစိတ်အလိုက်လေရည်အမျိုးအစားအလိုက် 5G signal တွေကဘလောက်အနှောက်အယှက်ပေးနိုင်တယ်လဲအန်ဒီရဲ့ဘလောက်ကြီးတယ်လဲဆိုတာကိုဤပညာပိုင်းဆိုင်ရာအသေးစိတ်ပြန်သုံးသပ်တဲ့နယ်လို့ကြွေးကျင်သူတွေကအကြံပြုပါတယ်အမေရိကန်လေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေနဲ့တယ်လီကောင်းဆက်သွယ်ရေးလုပ်ငန်းတာဝန်ရှိသူတွေဆက်ပြီးဆွေးနွေးကြရမှာကတော့သိကြပါရရှင်ကျွန်မဆင်းရဲမောပါ
မဆုမြတ်မွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအင်္ဂါနေ့မနေ့ဘက်အသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်လေတဲ့ဆင်ရင်အီးမေးလ်ကနေတဆင့်ရေးနိုင်ပါတယ်ခင်ဗျာရေးရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ်အခုဆက်လက်ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍတစ်ခုကတော့မအေးသနာကြောအပတ်စဉ်တင်ဆက်တဲ့တက်တန့်ရောင်အစီအစဉ်ဖြစ်ပါရခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကြောပါအမေရိကန်ပြည်အောင်စုရုံတင်ရုပ်ရှင်ကားတွေထဲမှာတလားကြာနံပါတ်1ရောက်နေတဲ့ Spider-Man No Way Home ပင့်ကူလူသားပြန်လည်မရှိရုပ်ရှင်ကားက Scream ရုပ်ရှင်ကားရုံတင်တော့ပထမနေရာကိုဖိပေးလိုက်ရပါတယ်။1996ခုနှစ်မှာပထမဆုံးမူရင်းရုပ်ရှင်ထွက်ခဲ့တဲ့ Scream လောဝယ်လူသက်သမားရုပ်ရှင်ကားကဇန်နဝါရီ14ရက်နေ့တောက်ချာနေသတင်းပတ်ကုံမှာရုံတင်တော့ဇန်နဝါရီ14ကနေဇန်နဝါရီ16အထိရုံတင်ဝင်ငွေဒေါ်လာတန်30ကျော်ရရှိခဲ့တာပါ။
This isn't funny, Amber.
What do you like to play a game, Tara?
မွေးရုပ်ရှင်ကားတွေမှာတရုတ်ဆောင်ခဲ့ကြတဲ့ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ Neve Campbell, Courtney Cox နဲ့ David Arquette တို့ပြန်လည်ပြီးတော့ပါဝင်တရုတ်ဆောင်ထားပြီးဒီကားရဲ့မွေးရင်းဒါရိုက်တာ Wes Craven screen ရုပ်ရှင်ဇာကားတွေ၄ကားရိုက်ကူးပြီးနောက်ဆုံး screen number 4ရုပ်ရှင်ကားထပ်ပြီးတဲ့နောက်ကွဲလွန်သွားခဲ့တာကြောင့်အခုနောက်ဆုံးရုပ်ရှင်ကားကို Matt Bettinelli Alpin နဲ့Tyler Gillett တို့ကဒါရိုက်တာလုပ်ပြီးရိုက်ကူးထားပါတယ်။ဒီကားနံပါတ်1နေရာရောက်သွားလို့ထိတ်ဆုံးနေရာကပြုတ်သွားပြီးမဲ့ Spider-Man No Way Home မြို့ရှင်ကားကဇန်နဝါရီ14သတင်းပတ်ကုံမှာဒေါ်လာ30ကျော်တော့ရနိုင်ကြပ
ါ။ The entire world is about to forget that Peter Parker is Spider-Man.
စာပြီးထွက်တဲ့နေ့ကဆိုရင်စုစုပေါင်းဒေါ်လာ900နီးပါးရနိုင်ပါပြီ။ဒါကြောင့်မလို့သူကထွက်ပြီးသမျှဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားများဆင်းမှာနံပါတ်5နေရာမှာရှိနေတယ်လို့ဒီလိုမျိုးရုပ်ရှင်ရုံတင်တာတွေနဲ့ပတ်သက်ပြီးတော့ဘဏ္ဍာရေးအချက်အလက်တွေကိုစောင့်ကြည့်နေတဲ့ Box Office Mojo ကပြောပါရီ Animation Cartoon ရုပ်ရှင်ကား Sing 2ကဇန်နဝါရီ14သတင်းပတ်ကုန်မှာဒေါ်လာ5သန်းကျော်ဝင်ငွေရပြီးတော့အဲဒီနောက်မှာတော့ Spy ရုပ်ရှင်ကား The 355 နဲ့ The Show Action က The Kingsman တို့ကဒေါ်လာ 2.3 သန်းစီရကြပါတယ်ဒီနေ့ Oscar ဆုပေးပွဲကိုဟိုးရင်ကလေးကအမြဲတမ်းကျင်းပနေကြ Dolby ပြည့်စုံမှာကျင်းပမယ်လို့ ABC ရုပ်သံလိုင်းကကြေညာသွားပါတယ်။ဒါဟာ2018နောက်ပိုင်းပထမအဆုံးချိန်အစီအစဉ်ကြေညာသူနဲ့အခမ်းအနားပြန်ပြီးတော့ကျင်းပဖို့ဖြစ်ပါတယ်။ American ပြည်အောင်စုမှာ COVID-19 ကပ်ဘေးရောဂါကူးစက်မှုပြန်ပြီးတော့တိုးမြင့်လာနေတာကြောင့်တခြားဆုပေးပွဲတွေအတီးတီးရွှေ့ဆိုင်ဖို့ကြေညာထားပေမယ့်ဒီရုပ်ရှင်လောကရဲ့အမြင့်ဆုံးဆုဖြစ်တဲ့ Oscar ဆုပေးပွဲကိုတော့စီစဉ်ထားတဲ့အတိုင်းမတ်လ29ရက်နေ့မှာကျင်းပသွားမယ်လို့ Walt Disney ရုပ်ရှင်ထုတ်လုပ်ရေးကပိုင်တဲ့ ABC ရုပ်သံကကြေညာသွားတာပါဒီနေ့အခမ်းအနားမှာအခမ်းအနားတင်ဆက်သူလည်းပါမယ်လို့ Television ဝေဖန်ရေးသမားအဖွဲ့ရဲ့ပွဲတစ်ခုမှာ ABC Entertainment ဥက္ကဋ္ဌ Craig Always ကပြောသွားပါတယ်ဒီထက်တော့ဘာမှအသေးစိတ်ပြောမသွားပါဘူးပြီးခဲ့တဲ့3နှစ် 2019 2020 နဲ့ 2021 အခမ်းအနားတွေမှာတော့သူ့ကိုနာမည်ကျော်အနုပညာရှင်တွေကလည်းချီးမြှင့်ပေမဲ့အခမ်းအနားတင်ဆက်သူမရှိခဲ့ပါဘူး။ Academy ဆုပေးပွဲအခမ်းအနားကိုရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်ပြသပေမဲ့ အခုနှစ်ပိုင်းတွေမှာကြီးစုသူအရေးအတွက်လဲကြဆင်းခဲ့ပြီးတော့2021ခုနှစ်ကတော့အမေရိကန်ပြည်အောင်စုမှာကြီးစုသူအရေးအတွက်အ ਨੇ ဆုံးကိုရောက်ခဲ့ပြီးတော့စေတန်းခွဲရော့ရော့ပဲကြီးစုခဲ့ပါတယ်ပြောရမယ်ဆိုရင်တော့တခြားစုပေးပွဲအခမ်းအနားတွေကိုလဲရုပ်မြင်သံကြားကကြီးစုသူအရေးအတွက်ကြဆင်းနေခဲ့တာပါဗြိတိရှရုပ်ရှင်ပရိသတ်တွေကတော့အခုနောက်ဆုံးအကြီးကျယ်အောင်မြင်တဲ့ပင့်ကူလူသားရုပ်ရှင် Spider-Man No Way Home ရုပ်ရှင်တဲ့ကမင်းသား Tom Holland ကိုသူနဲ့အတူတူသရုပ်ဆောင်တဲ့မင်းသမီး Zendaya နဲ့အတူဒီ Oscar ဆုပေးပွဲအခမ်းအနားကိုအစီအစဉ်မှုတွေဖြစ်နေတင်ဆက်ပေးရင်ကောင်းမယ်လို့အကြံပြုနေကြပါတယ်ခုနပြောသွားသလိုပဲဒီနှစ်အခမ်းအနားကိုလည်း Hollywood ကဒေါ်ဘီပြဆက်ရုံမှာကျင်းပမယ်လို့ ABC ကအကြေညာချက်ထုတ်ထားတာပါမနစ်တုန်းကတော့ COVID ကူးစက်မှုရန်ကြောင့်ဆူတွေစကားတင်ရွေးချယ်ခံရသူတွေနဲ့အပြိတက်နည်းနည်းနဲ့ပဲ Los Angeles မြို့တွေကသမိုင်းဝင် Union Station မှာအခမ်းအနားကိုခတ်တူတူအချင်းချင်းကျင်းပခဲ့တာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find ဒီတက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးဒနာကြောတင်ဆက်တဲ့တက်တန့်ရောင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့မနက်ဖြန်ဗုဒ္ဓဟူးနေ့မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတချို့ကိုကြိုတင်အတည်ပြုမိတ်ဆက်ပါရစေခင်ဗျာမနက်ဖြန်ဗုဒ္ဓဟူးနေ့မှာဆိုလို့ရှိရင်မဆုမြန်မွန်ရဲ့ကဘာတလောခီးသွာအစီအစဉ်ကိုအောင်အောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါစကားဝိုင်းအစီအစဉ်တွေကိုမနက်ဖြန်မှာအပတ်စဉ်ကဏ္ဍတွေအဖြစ်နားတော်တာဆင်ရပါမယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်မယ်ခင်ဗျာ
American တပ်သားထောင်ပေါင်းများစွာကို Baltic Data နဲ့အရှေ့ဥရောပ Data ကိုဆစ်လွတ်ဖို့အတွက်စဉ်းစားနေချိန်မှာပဲ American သမ္မတ Joe Biden ဟာအရေးပါတဲ့ဥရောပခေါင်းဆောင်တွေနဲ့ Ukraine ကို Russia ဝင်ရောက်ကျူးကျော်မဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတနင်္လာနေ့က online ဆွေးနွေးပွဲကျင်းပခဲ့ပါတယ်ရုရှားနဲ့နီးတဲ့နေရာကို American စစ်လက်နက်တွေနဲ့စစ်သားတွေဆစ်လွတ်တဲ့မတဲ့အခုထိတော့သမ္မတဘိုင်ဒန်ကမဆုံးဖြတ်ရသေးပါဘူး။ဂျာမနီဟာအနောက်မဟာမိတ်နိုင်ငံတွေနဲ့သဘောထားကွဲလာနေတယ်လို့ဥရောပမဟာမိတ်နိုင်ငံတချို့နဲ့ American ကစပြီးတော့ဝေဖန်လာချိန်မှာပဲရုရှားဟာ Ukraine ကိုစစ်ရေးအရချင်းချောက်နေတယ်ဆိုတဲ့အမြင်ကိုဂျာမနီကလက်ခံဖို့မရဘူးလို့တန်တမန်တွေနဲ့သုံးသက်သူတွေကပြောပါတယ်။လိုအပ်ရင် American နဲ့တရက်ရှင်းလင်းမှုတွေလုပ်ဖို့အတွက်အီရန်ဘက်ကလက်ခံထားဆဲဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးကတဟီရန်မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အီရန်ပေါ်မှာဒဏ်ခတ်မှုတွေဖယ်ရှားအောင်ရည်ရွယ်တဲ့ဆွေးနွေးမှုမျိုးကိုအမေရိကန်နဲ့မလုပ်ဘဲနေမှာမဟုတ်ဘူးလို့ပြောပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်သတ်မှတ်စုံတွေကိုဒီရက်ပိုင်းတွေအတွက်မှာပဲတရုတ်ဘက်ကလေယာဉ်50ကျော်ပျံသန်းခဲ့တာဆိုရင်ဒီနှစ်အစပိုင်းကတည်းကစစ်ဖက်လေယာဉ်ပျံသန်းမှုတွေတိတိတသားသားတိုးလာတာဖြစ်ပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးသတ်မှတ်ဇုံအတွင်းကိုတနင်္လာနေ့က39ဆင့်အထိစံချိန်တင်ပြန်တန်းခဲ့ပြီးတဲ့နောက်တနင်္လာနေ့မှာနောက်ထပ်73ဆင့်ထပ်ပြီးတော့ပြန်တန်းခဲ့တယ်လို့ထိုင်ဝမ်အစိုးရကပြောပါတယ
်။သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပေးသွားတာပါခင်ဗျာ။ဒီကနေ့အတန်းလွင်အစီအစဉ်တွေကိုထုတ်လုပ်တဲ့နေရာမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။ရုပ်သံအင်ဂျင်နီယာတွေကတော့ဒိုနီဖိုလော့နဲ့ဒယ်ရစ်စမစ်ဖြစ်ပါတယ်။VOA ရဲ့အတန်လွင်စီစဉ်လို့လိုင်းဒိုမီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာတွေအားပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်တို့ရဲ့အင်္ဂါနေ့မနက်ပိုင်းအတန်လွင်စီစဉ်နဲ့လည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.